ကိုဗစ်ကပ်ရောဂါကြောင့်တနည်းနည်းပါးကန့်သတ်ချက်တွေကြုံနေရတဲ့နေဆက်ကုန်သွယ်ရေးတွေပုံမှန်ပြန်ဆနိုင်အောင်မြန်မာတောင်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာအိန္ဒိယအဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့စကိုင်းတိုင်းတမူးမြို့နယ်ကုန်သွယ်ရေးဂိတ်ဟာပြီးခဲ့တဲ့နှစ်မတ်လကလေးကပိတ်ထားရတာကြောင့်မောင်ခိုရောင်းဝယ်ကလွယ်လို့ရပ်ဆိုင်နေတဲ့အတွက်တိုင်းအစိုးရနဲ့မကြခင်ဆွေးနွေးသွားမယ်လို့ကလေးတမူးနယ်ဆက်ကုန်သွယ်ရေးကုန်သွယ်များအသင်းဥက္ကဋ္ဌဦးလာမောင်ကပြောပါတယ
်။ဒီလိုကောင်မောင်ကြီးကကျွန်တော်ပြောပါမယ်။အဲဒီအရေးဆိုရတယ်ကျွန်တော်တို့ရဲ့သူရဲ့အရှင်းလို့ကြအောင်အဲဒီလုပ်ပြီးတော့မှအဲ့ရကျွန်တော်ဘာလုပ်ရမလဲဆိုတော့ဆုံးဖြတ်ချက်ဆုံးဖြတ်ချက်ပါဒီလိုကြတာပေါ့ခဏခဏမှဒီပေါ်မှာတောက်နေတာပေါ့။ဘာလို့ ਆ မလဲဆိုတော့ဒီကမ္ဘာကကျွန်တော်ဆွေးကြဖို့ရှိပြီ။ရှင်ရှင်ရနေဘာလို့နေလဲဘယ်လိုလုပ်မလဲလုပ်ရပေးမှာ။ဒါနဲ့ကျွန်တော်တို့လုပ်ရရပြီကျွန်တော်တို့ကတော့အရှင်းနဲ့ဖြစ်လာသူတို့ကလည်းဒီမနစ်ကဒီရောဖြစ်နေတယ်ပေါ့။
နိုင်ငံတော်အတိုင်ပင်ခံဦးဆောင်တဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးဗဟုကော်မတီကိုတင်ပြရတဲ့အခါမှာအိန္ဒိယဘက်မှယောဂါကူးစက်မှုတွေမြင့်မားနေသေးတဲ့အတွက်စနစ်တကျလုပ်ဖို့ပြန်လည်ညွှန်ကြားထားကြောင်းပြောပါတယ်။မြန်မာအစိုးရစီရင်နေတိုင်းဆိုရင်တမူးနယ်ဆက်အိန္ဒိယမြန်မာကုန်သွယ်မှုပမာဏဟာ2018-2019မှာအမေရိကန်ဒေါ်လာ96တန်းကျော်ရှိပေမဲ့ပြီးခဲ့တဲ့နှစ်မှာတော့41တန်းကျော်ပဲရှိပါတယ်။မြန်မာနိုင်ငံရဲ့အဓိကနယ်ဆက်ကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့တရုတ်နိုင်ငံရဲ့နယ်ဆက်မူဆက်105မိုင်မှာလည်းတရုတ်နိုင်ငံဘက်ကကျန်းမာရေးကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်အပြည့်အဝကုန်သွယ်မှုတွေမလုပ်နိုင်ပဲဖြစ်နေရပါ။ဒါပေမဲ့လည်းဒီနေ့အင်္ဂါနေ့မှာပဲအဓိကကုန်သွယ်ရေးဂိတ်ဖြစ်တဲ့မန်ဝင်းဂိတ်ကိုတရုတ်နိုင်ငံက24နာရီစမ်းသပ်ဖွင့်ပေးလိုက်ပြီးနှစ်ဖက်စလုံးကအခြေအနေစောင့်ကြည့်နေကြောင်းမူဆက်စံကုန်စီတိုင်းဒူးဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။
ကဘုံတက်တာဘာတွေကိုယ်တည်းပါတယ်ဒါအတွက်ကိုယ်တည်းပါတယ်ပြပြောင်းလာပါတယ်အသီးရတဲ့ပါတယ်ကိုယ်တည်းနောက်ယူရိုပစ်ပြရတယ်ကိုယ်တည်းရောပါတယ်ဒီအရှင်းလေးရဲ့အတွက်ပါတယ်ကောက်ခေါ်အလူမှုရှိကြရေးမတော်ရင်လိုက်တော့ထိန်းသိမ်းရေးဟိုအခြားဖွဲ့ပြီးတော့ကြီးကြတယ်ဆဲရတာကလာလို့သူတော့ကြည့်တော့ဒီကိစ္စကိုရှိတယ်ဒီကိစ္စဆဲတာဟိုဟိုဆန်တာလို့အောင်ရင်အခြားပိတ်ထားတဲ့ပေါက်တွေသူကြည့်ပြီးတော့ဖွင့်ပေးတယ်အရှင်းတို့ပြည်ပြည်တော်တိုးပြနေတယ်အဲ့လိုလိုတူရတော့တိုးအကြောင်းစားထားပါတယ်
မူဆက်နေဆက်မြန်မာတရုတ်ကုန်သွယ်မှုပမာဏဟာ 2018-2019 မှာအမေရိကန်ဒေါ်လာတန်း 4,900 ကျော်ရှိပြီး 2019-2020 မှာတော့အမေရိကန်ဒေါ်လာတန်းပေါင်း 4,800 ကျော်ရှိရလို့မြန်မာကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိချင်းထိုင်းနိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြဝတီနယ်စပ်မှာလည်းပြီးခဲ့တဲ့နှစ်ကန့်သတ်ချက်တွေရှိခဲ့ပေမဲ့အခုတော့ထိုင်းမြန်မာချင်းချင်းသရအမှတ်နှစ်ကနေနေတိုင်းအပြန်အလှန်ကုန်သွယ်မှုတွေရှိနေပါတယ်။နှစ်တကူအလုံးနာကြတာကလွဲလို့ပုံမှန်အခြေအနေနှိပါပြန်ရောက်နေကြောင်းမြောက်ဝတီနေဆက်ကုံတွေကြီးကုံတွေများအသိဥက္ကဋ္ဌဒေါ်သင်းသိန်းမြတ်ကပြောပါတယ်
။ခဏရစပြီးဆိုင်ကြတာပေါ့။ပုံမှန်ဆိုပေမဲ့လည်းနေတာပေါ့။ဥမာအချိန်ယူဆုံးမှဒီအပေါ်ကတော့အရင်တိုင်းမှာပဲရေတပ်ပစ္စည်းတွေရှိမယ်။ဆံမုတ်ပြောင်းမုတ်စက်တုံတို့ရုပ်ကြီးတို့ခဏဒီလား။ဥပဒါကစားကားကုံရယ်လူသုံးကုံရယ်စက်ကြီးပေါ့လေယာသုံးပစ္စည်းတို့ပါတော့ပေါ့အဲ့ဒါဒီပေါ့။အဲ့တော့လက်ရှိပစ္စည်းရှိမယ်။
အဓိကပို့ကုန်တစ်ခုဖြစ်တဲ့ပြောင်းစေးကတော့ဖေဖော်ဝါရီလရောက်မှထိုင်းနိုင်ငံဘက်ကခွဲတန်းပေးမှပဲတင်ပို့ခွင့်ရမယ်လို့သူကပြောပါတယ်။မြန်မာအစိုးရကိန်းကဏ္ဍနေအရ 2019-2020 ဘဏ္ဍာနှစ်မှာတနိုင်ငံလုံးကနေဆက်စခန်း18ခုကနေပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာတန်း 9,000 ကျော်တင်ပို့ထားပြီးအပြန်အလှန်ကုန်သွယ်မှုပမာဏကတော့အမေရိကန်ဒေါ်လာ 10 ဘီလီယံကျော်ရှိပါတယ်။အစိုးရစည်ရင်းတွေအရ 2019-2020 ထဲမှာကုန်သွယ်မှုလုံငွေပမာဏအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပြီး 2018-2019 ထက်များခဲ့ရပါအစိုးရအနေနဲ့လုံငွေရော့ကျအောင်လုပ်နေပေမဲ့ပြည်တွင်းသုံးစွဲမှုမြင့်တက်လာတာအသေးစားအလက်စားစောက်မှုလုပ်ငန်းတွေအတွက်ပြီးပါကနေကုန်ချမ်းပို့ပြီးတော့တွင်းလာရတာဒီအခြေအနေတွေကြောင့်လက်တွေမှာခက်ခဲနေသေးရလို့စီးပွားကုသဝန်ကြီးဌာနကထောက်ပြနေရလဲရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြည်ပို့နေရပါ